ကနေဒါနိုင်ငံဝင်မှာအမေရိကန်တိုက်လေယာဉ်ကပစ်ချခဲ့တဲ့အမျိုးအစားမသိရတဲ့အရာဝတ္ထုတစ်ခုရဲ့အပြည့်အစုံအပိုင်းစာတွေကိုစုံစမ်းစစ်ဆေးသူတွေရှာဖွေနေတဲ့အကြောင်းကနေဒါဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ
် Recovery teams are on the ground
ပစ်ချသွားတဲ့အရာဝတ္ထုကိုစုံစမ်းစစ်ဆေးနိုင်မှုရှာဖွေဖွဲ့ကွင်းစင်ရှာဖွေနေပါပြီလို့ကနေဒါဝန်ကြီးချုပ် Justin Trudeau ကတင်းနေလို့နေမှာပဲဒိန်းတော်တွေကိုပြောလိုက်တာပါပစ်ချခဲ့တဲ့အရာဘလို့မျိုးစားလဲဆိုတာကိုတော့ဝန်ကြီးချုပ်ကမပြောပေမဲ့အရက်ပက်လေရောင်းနှုန်းရင်းအတွက်ချင်းချမှုဖြစ်နေတယ်လို့ပြောဆိုသွားပါတယ်အမေရိကန်တက်လီကော့ခေါင်းဆောင်ကတော့ Alaska ပြည်နယ်ပေါ်မှာအစောပိုင်းပစ်ချခဲ့တဲ့အရာဝတ္ထုတစ်ခုနဲ့ကနေဒါမှာပစ်ချခဲ့တဲ့နှစ်ခုစလုံးဟာမိုးပြံပူပေါင်းနေဖြစ်နေတဲ့အကြောင်းအမေရိကန်ရုပ်သံ ABC ကိုပြောဆိုခဲ့တာပါတောက်ချနေက Alaska မှာပစ်ချခဲ့ရတဲ့ကနေဒါမှာစနေနေ့ကပစ်ချလိုက်တဲ့အရာဝတ္ထုတွေဟာမိုးပြံပူပေါင်းနေဖြစ်နေတယ်လို့အမေရိကန်မျိုးသားလူမျိုးရေးရရှိတွေကယူဆထားတဲ့အကြောင်းထက်လွတ်တော်လူများစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကပြောဆိုတာဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းတစ်ပတ်ကျော်ကတောင်ကယ်ရိုလိုင်းနားကမ်းရိုးတန်းမှာပစ်ချခဲ့တဲ့တရုတ်မိုးပြံပူပေါင်းထက်တော်အရွယ်စားငယ်တယ်လို့လည်းပြောဆိုခဲ့တာပါ။ပထမဆုံးပစ်ချခဲ့တဲ့ပင်နီယာလောက်အမြင့်ရှိမိဘုံမြန်ကိုတော့တရုတ်နိုင်ငံကထောက်လန်းရေးအတွက်အသုံးချနေတယ်လို့အမေရိကန်တာဝန်ရှိသူတွေဆွဆွဲထားပေမဲ့တရုတ်ဆူရတော့အရက်ပဲသူတည်ဆနာလုပ်ငန်းအတွက်ဖြစ်တဲ့အကြောင်းကာကွယ်ပြောဆိုထားပြီးပြစ်ချဖြစ်စီခဲ့တဲ့ပုံမှာလည်းပြင်းပြင်းထန်ထန်တုံ့ပြန်ထားပါတယ်